ဗီယက်နမ်နိုင်ငံသုံးကြောက်ကြီးစဉ်တွင်လူငယ်တွေနဲ့ပြောဆိုဆွေးနွေးတာကနေဗီယက်နမ်နိုင်ငံရဲ့အနာဂတ်အပေါ်အကောင်းမြင်လာစေတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ဟိုချီမင်းမြို့တော်မှာသမ္မတဘရက်အိုဘားမားနဲ့ဗီယက်နမ်လူငယ်တွေကြားမေးမြန်းဆွေးနွေးခဲ့တဲ့ကူကိုဒီကနေ့လောက်ခဲ့ပြီးသူရဲ့ကိုယ်ပိုင်အတွေ့အကြုံတစ်ခုကိုလည်းသမ္မတဘရက်အိုဘားမားကထူးထူးခြား ားကိုကျူးကျူးကြပါတယ်။ဝိုင်စီလီအစီအစဉ်ဟာသမရဥပမာစပြီးထပ်မံပေးခဲ့တဲ့အစီအစဉ်တစ်ခုဖြစ်ပြီး2013ခုနှစ်ကစတင်တာပါ။အစီအောင်ဆွေးဒေသမှာခေါင်းဆောင်မှုဖွံ့ဖြိုးတိုးတက်ရေးနဲ့အပြန်အလှန်ထိဆက်ဆက်သွယ်ရေးတွေအားကောင်းအောင်လုပ်ပေးတဲ့အစီအစဉ်ဖြစ်ပါတယ်။သူလူငယ်ဘဝတစ်စီတစ်ပိုင်းကိုရှစ်တောင်အရှနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာစတင်ခဲ့ပြီးဒီဒေသဟာသူ့ကိုပုံဖော်ပေးခဲ့တယ်လို့သမရဥပမာကစပြောပါတယ်။တက်ရောက်လာတဲ့ထဲကလူငယ်တယောက်ကတကယ်ကောင်းဆောင်တယောက်ဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတာအကြံပေးဖို့သမရဥပမာကိုမေးပါတယ်။အခုတက်လာတဲ့လူငယ်တွေဟာသူအဲ့ဒီအရွယ်တုန်းကရှိခဲ့တဲ့အခြေအနေတွေပို့ပြီးတော့ကောင်းကောင်းပြင်ဆင်ထားဖို့စနစ်တကျရှိပုံရပါတယ်လို့သမရဥပမာကပြန်ဖြေပါတယ်။သူတို့ကဆိုရင်စားလည်းသိမလို့ဘတ်စကတ်ဘောကစားတာနဲ့မင်းကလေးတွေကိုပိုစိတ်ဝင်စားပြီးအမြဲတမ်းအလေးနဲ့ရှိနေကြတာမဟုတ်ဘူးလို့သမရဥပမာကပြောသွားပါတယ်။